ဒီကနေ့ဟာဒေါ်ဆန်းစုကြည်ဦးဆောင်တည်ထောင်ခဲ့တဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ်အနေနဲ့ဆေဆွေးအပ်ပြဌာန်းထားတဲ့ဥပဒေသေးအရပါတီတရားဝင်ရည်တည်ခွင့်နောက်ဆုံးရဖြစ်ပေမဲ့ဒီမိုကရေစီရေးရနောက်ဆုံးရမဟုတ်ပဲမနက်ဖြန်တွင်များစွာရှိသေးတယ်လို့ NLD ဘို့လုံမှုဆောင်ကော်မတီဝင်ဦးဝင်းတင်ကဒီကနေ့ပြောဆိုလိုက်ပါတယ်။ဘို့လုံမှုဆောင်ကော်မတီဝင်အနေနဲ့ပါတီဝင်တွ န်းလိုက်ပြောနေတယ်လူမှုကြီးလောက်အောင်မလို့လူလမ်းပေါ်တက်ပြီးတပြည့်စီလဲရမလို့လူပြောနေတာဒီမဟုတ်ဘူးကျွန်တော်ကနိုင်ငံရေးလုပ်ငန်းတွေကရှိပါတယ်ဟလာကျွန်တော်ကခေါင်းရှိရင်နိုင်ငံရေးရှိပါတယ်ချီပြက်လက်ပြက်ဖြစ်လဲအဖွဲ့အစည်းတွေပါလို့ဆိုတဲ့ဟာတွေပြည့်စည်သွားလဲကျွန်တော်ချီစုလက်တူနဲ့လုပ်တယ်ဆိုတာမျိုးနဲ့ကျွန်တော်လုပ်သွားနိုင်ပါတယ်နိုင်ငံရေးဆိုတဲ့ခေါင်းတော်ရှိရမယ်ခေါင်းမှာမျက်စိရှိတဲ့ပြည်သူတွေပါလို့နဲ့ဆိုတာကျွန်တော်မြင်မယ်ဟလာကောင်းမှနားရှိမယ်ပြည်သူတွေပြောတဲ့အသံတွေကျွန်တော်ကြားမယ်ကျွန်တော်ကောင်းမှပါသက်ရှိတယ်ကျွန်တော်ပြည်သူတွေကိုကျွန်တော်ရဲ့ပြောချင်တဲ့စကားတွေကျွန်တော်ပြောနိုင်တယ်နောက်တစ်ခါကောင်းမှအုံနောက်ရှိတဲ့အခါကျတော့ကျွန်တော်တွေနိုင်ငံကြီးပြဿနာတွေနိုင်ငံကြီးအမျိုးမျိုးနေနိုင်ငံကြီးလုပ်ငန်းစဉ်တွေနိုင်ငံကြီးဤမှန်ချက်တွေအတွက်ကျွန်တော်နိုင်ငံကြီးတွေလှုပ်သွားနိုင်တယ်ကျွန်တော်ကပြောပါတယ်အဲ့ဒါကိုကျွန်တော်မှဒီနေ့ဟာနောက်ဆုံးမှန်တယ်ဒီနေ့နောက်ဆုံးနေ့ပဲဖြစ်ပါတယ်သို့တော့နောက်ဆုံးနေ့ဆိုတော့များလဲကျွန်တော်နှစ်ဖြာမရှိတဲ့နောက်ဆုံးနေ့မဟုတ်ပါဘူးတပတ်ခါမရှိတဲ့နောက်ဆုံးနေ့မဟုတ်ဘူးဖိနွဲကမရှိတဲ့နောက်ဆုံးနေ့မဟုတ်ဘူးကျွန်တော်မှနှစ်ဖြာနေ့အများကြီးရှိပါတယ်တပတ်ခါတွေအများကြီးရှိပါတယ်ဖိနွဲကလည်းအများကြီးရှိပါတယ်လို့ကျွန်တော်အဲ့လိုပဲပြောချင်ပါတယ်ခင
်ဗျာပါတီဒုဥက္ကဋ္ဌဦးတင်ဦးကအဖွဲ့ဝင်တွေကိုမှာကြားပြောဆိုတာနဲ့ပတ်သက်လို့လည်းဦးဝင်းတင်ကအခုလိုပြောပါတယ
်ကြဲရောက်လာတဲ့လူတွေကိုဥက္ကဋ္ဌဦးတင်ဦးကနေပြီးတော့လှုပ်ဆက်စကားပြောတယ်နောက်ရက်ဒီနောက်တင်မှာလည်း NLD ဖွင့်ထားမယ်ဒီအစိုးရကလာပိတ်ရင်တော့မသိဘူးပေါ့တာမန်ပြောကျွန်တော်မနေ့မှလည်းရုံးဖွင့်မယ်တပတ်ကလည်းဖွင့်မယ်အစတည်းပေါ့ဗျာလူလူလုပ်ခြင်းပါတီလုံငန်းကတော့မရှိဘူးပေါ့ဗျာဟုတ်လားတော်တော်ကျွန်တော်ဒီမှာလာပြီးတော့ဆွေးနွေးကြမယ်ပြောကြမယ်စီကြမယ်လူမှုလူချင်းလည်းအရှိအနာကမလုံးမဲ့ဟာတွေပြောမယ်နိုင်ငံရေးကိစ္စတွေဆွေးနွေးကြမယ်တရင်းတွေပြလဲကြမယ်ဆိုတဲ့အမျိုးကတော့ကျွန်တော်လုပ်ကြမယ်ဆိုတာမျိုးပြောပါတယ
်ဒီကနေ့မှထူးခြားတဲ့နောက်တစ်ခုကအမေရိကန်ပြည်တော်စုအခြေစိုက်ပန်အမေရိကန်စင်တာကလွတ်လပ်စွာရေးသားထုတ်ပေါ်ခြင်းစုကြီးမြင့်ခံရတဲ့ဖန်ချင်းထောင်ကဘလော့ကာကိုနေဖုံးလိုက်ရမိပါတွေကအဖွဲ့ချုပ်ရုံးမှာဒီကနေ့လာသူတွေအားလုံးကိုထမင်းကျွေးတယ်လို့ပါတီခေါင်းဆောင်တွေကလည်းကိုနေဖုံးလက်ကိုချီးကျူးကြတယ်လို့ဆိုပါတယ်ဒီကနေ့ပွဲမှာတက်ရောက်လာသူတွေကတချို့မျက်ရည်ကျကြတယ်လို့လူငယ်တွေကလည်းနာမည်ကျော်ကဘာမကြည့်ဘူးတချင်းကိုတည်ဆူကြတဲ့အကြောင်းဦးဝင်းတင်ကပြောပါတယ
်ဒီနေ့ NLD မှာလုပ်တဲ့ဟာခါတိုင်းလိုပဲစီစဉ်လန်းလန်းထက်ထက်သန်သန်နဲ့ပျော်သွားလုပ်ကြတယ်အဲ့ဒီမှာထူးခြားတာလေးနှစ်ခုရှိတာပါလေဆိုတော့တက်ကြီးတဲ့လူပိုင်းကြီးကအဖွားကြီးတွေအဖိုးကြီးတွေပါလေတချို့တွေကမြေကြီးကြတယ်ပေါ့ဗျာ။ဒါဆိုတော့ညနေ30လုံးလုံးလုတ်ကိုင်းလာတဲ့နေရာပေါ့ဗျာ။ဒါဒီနေ့ကနောက်ဆုံးနေ့လို့ဖြစ်တဲ့အတွက်ဆိုပြီးတော့အဲ့ဒါမြေကြီးကြကြတယ်။တစ်ဖက်ကလည်းလူငယ်တွေကနေပြီးတော့တချင်းတွေပါလေဆိုကြတယ်။အဲ့ဒီမှာ2နာရီ3နာရီလောက်ကိုကဘာမကြည့်ဘူးတချင်းတွေပါလေဆိုကြတယ်ဗျာနော်
။အဲ့ဒီနောက်ဦးဝင်းတင်ရဲ့အနည်း20ထောင်တွင်းအတွေ့အကြုံတွေကိုရေးသားထားတဲ့ဘာလဲဟဲ့လူငယ်ရဲ့စာအုပ်ကိုအဖွဲ့ဝင်တချို့ကအင်တာနက်စာမျက်နှာတွေကနေထုတ်ယူပြီးရောင်းချတဲ့အကြောင်းကိုလည်းဦးဝင်းတင်ကပြောပါတယ
်နောက်တစ်ခုလုပ်တဲ့ဟာဒီနေ့ကျွန်တော်ရဲ့လူငယ်ဆိုတဲ့စာအုပ်နဲ့ပတ်သက်ပြီးတော့လေလူတွေတော်တော်များများအင်တာနက်တူပါတယ်ပူးချပြီးတော့နှစ်တွဲထုတ်တယ်ပေါ့တွဲကို2005နဲ့9000နဲ့ရောင်းတယ်ရောင်းတဲ့ဟာကိုလူတွေတော်တော်များများဝယ်တယ်ဝယ်ပြီးတော့ကျွန်တော်ကိုလည်းလက်မှတ်လာထိုးခိုင်းတယ်ပေါ့ဗျာအဲဒါညီဝင်လေးတစ်ခုပေါ့အဲ့တော့ကျွန်တော်ကဒီနေ့ရဲ့ရှင်းလေးကိုချုပ်ပြောရင်ကျွန်တော်လည်းစိတ်မကောင်းဘူးဘာလို့လဲဆိုတော့20လုံးလုံးကျွန်တော်လုတ်ကိုင်းလာတဲ့ပါတီဒီပါတီအတွက်အထောင်ထဲမှာကျွန်တော်ရဲ့ခေါင်းဆောင်ဂျွန်ဆန်းကြီးလိုပုဂ္ဂိုလ်မျိုးရှိနေသေးတယ်ဒီပါတီအတွက်အသက်ဆုံးသွားတဲ့ပုဂ္ဂိုလ်တွေလည်းအများကြီးရှိခဲ့တယ်ဒီပါတီအတွက်ထောင်ကျနေတဲ့လူတွေအများကြီးရှိတယ်အဲ့ဒီလိုပါတီတရားဟာဒီနေ့နောက်ဆုံးဖြစ်တဲ့အခါကျတော့အမှန်ပဲကျွန်တော်လည်းစိတ်တိတ်ကြိုက်တယ်လူပေါင်းများစွာလည်းစိတ်တိတ်ကြိုက်ကြတယ်သို့တော့ကျွန်တော်ဟာဒီနေ့နောက်ဆုံးနေ့ဖြစ်တော့လေကျွန်တော်တို့မှာနိုင်ငံရေးရဲ့ဘော်ရဲ့ဘက်စိတ်တည်ဒါရင်းနဲ့တွဲပြီးတော့ကျွန်တော်ဆက်ပြီးတော့လုတ်သွားမယ်ကျွန်တော်နှက်ပြန်မရှိတဲ့နောက်ဆုံးနေ့မဟုတ်ပါဘူးကျွန်တော်ကနှက်ပြန်နေအများကြီးရှိပါတယ်တပတ်ခါတည်းအများကြီးရှိပါတယ်ကျွန်တော်အဲ့လိုပဲပြောချင်ပါတယ်ခ
ါဒါတွေကတော့22နှစ်နီးပါးဖြတ်သန်းခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့နိုင်ငံရေးအလှည့်ပြောင်းမြင်ကွင်းတချို့ကိုပါတီစတင်တည်ထောင်သူတဦးဖြစ်တဲ့သတင်းစာဆရာကြီးဟန်တာဝရီဦးဝင်းတင်ပြောပြသွားတာတွေပါခင်ဗျာ